Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်အောက်တိုဘာလ5ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့ 25 တို့ကနေဖမ်းယူနိုင်နိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါရှင်။ခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့လက်စ်ဗီဂတ်စ်မြို့ကပြစ်ခတ်မှုနဲ့ပတ်သက်လို့အာနာဝယ်နေပေါ်ထွက်ဖို့ကြိုးစားနေကြမှာပဲ။မနေ့ကသမ္မတထရန့်အခင်းဖြစ်ရမြို့ကိုတွားရောက်ခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာနေတချို့အစိုးရဝါရီဖွဲ့ဝင်တွေကမိရှုမှုတွေကျူးလွန်နေတဲ့အကြောင်းမြန်မာစစ်တပ်ကပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တငီထိုင်နေသူကြီးညာပေးသွားမှာပါ
။အခုညနေပိုင်းအရင်ဆုံးနားဆင်ရမယ့်အစီအစဉ်ကတော့အမေရိကန်ခေတ်သစ်သမိုင်းမှာအစိုးရဆုံးလူထုကြမှာပြစ်ခတ်မှုဖြစ်တဲ့အခိုက်အတန့်အတွင်းပြည်သူအချင်းချင်းရိုင်းပင်းကူညီမှုတွေပေ
ါ In the darkestMoments, what shines most brightly is the goodness that thrives in the hearts of our people.
Tamta Tranga, the Ubo, the Ukamone, say Tarigo, Twilayaraha, a Mount Itega, a Limbabe, Luchijuzga, Sugarago, Nasi Abame, Yamabi Sayandrin, Lari Maro, Yamabi Baka, Tabila, Doka de Rijama, Muyis, Seja, Se Kote, Duripa, Niraja, Doka de Lady Chugo, Binglarish, Anavine, Piasi Pibare.ရှမ်းပြည်နယ်ဘက်ကစီးရဲတင်းမာနေတဲ့အခြေအနေနဲ့ထိုင်းနိုင်ငံကတဆင့်ဂျပန်ဘက်ကနေဝင်လာနေတဲ့တဘန်နွမ်းကားတွေနဲ့အသုံးဆောင်ပစ္စည်းဈေးကွက်ပြတ်တော့မလားဆိုတာကိုလည်းနားဆင်ကြရမှာပါဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပါမယ်ရှင
်အမေရိကန်ပြည်သူတမိုင်းမှာဆိုးဝါးဆုံးအဆုလိုက်ပြုံးလိုက်ပြစ်ခတ်တပ်ဖြတ်ခံခဲ့ရတဲ့ဖြစ်ရပ်ကိုအနာဝင်ပေါ်ထွက်ဖို့ကြိုးပမ်းနေကြမှာပဲသမ္မတဒေါ်နယ်ထရန့်မနေ့တုန်းကလက်စ်ဗီဂတ်စ်မြို့ကိုတွားရောက်ပြီးထိခိုက်ခံစားခဲ့ရတဲ့သူတွေရဲတပ်ဖွဲ့ဝင်တွေနဲ့အခင်းပြရမှာအကူအညီပေးခဲ့သူတွေကိုတွေ့ဆုံအားပေးခဲ့ပါတယ်ဒီနေ့ကနေ့ကပြစ်ခတ်မှုမှာအရေးပေါ်အကူအညီပေးခဲ့တဲ့ဝန်ထမ်းတွေစစ်ဘက်ဆိုင်ရာတာဝန်ရှိသူတွေကိုသမ္မတကတော့မီလီနီယမ်ထရန့်နဲ့အတူအားပေးစကားပြောဆိုခဲ့တာပါလက်စ်ဗီဂတ်စ်မြို့မှာရဲတွေဆရာဝန်တွေထိခိုက်ခံစားခဲ့ရသူတွေနဲ့မနေ့တုန်းကကိုယ်တိုင်တွေ့ဆုံခွင့်ရခဲ့တဲ့အတွေ့အကြုံကိုတသက်မင်းနိုင်မှာမဟုတ်ကြောင်းလဲသမ္မတထရန့်ကဒီကနေ့ပဲ Twitter လူမှုကွန်ရက်မှာထပ်မံပြောဆိုခဲ့ပါတယ်Las Vegas မြို့ရဲတပ်ဖွဲ့အကြီးအကဲကတော့ပြစ်ခတ်မှုမှာပူးပေါင်းကြံစည်ခဲ့သူရှိမှရှိသိနိုင်မှုတနတ်သမား Stephen Paddock နဲ့တိရဲသူတွေကိုမင်းမြန်ဝင်ရဖို့အရေးကြီးအောင်ပြောဆိုခဲ့တာပါတနတ်သမားစုဆောင်းထားတဲ့လက်နက်အရေးတွေကားထဲမှာရှာဖွေတွေ့ရှိခဲ့တဲ့ပောက်ခွဲပစ္စည်းတွေကိုကြည့်မယ်ဆိုရင်တက်ခိုက်မှုကိုတူးရဲကျူးလွန်ခဲ့တယ်ဆိုတာလက်ခံမှုခက်ခဲကြောင်းလဲ Las Vegas ရဲတပ်ဖွဲ့အကြီးအကဲ Joe Lombardo ကပြောဆိုလိုက်ပါတယ
် He had to have some help at some point and we want to ensure that that's the answer maybe he's a super guy maybe he
တနည်းအားဖြင့်အကူအညီယူခဲ့တာမျိုးရှိဖို့ရှိမှဖြစ်ပြီးတော့ဒါကိုဖြေရှာဖို့လိုအပ်ကြောင်းနဲ့တကူတော့လောက်ခဲ့တာဆိုရင်တော့အင်မတန်ကိုစွန့်တဲ့သူဖြစ်ကောင်းဖြစ်နိုင်ပေမဲ့ယုံကြည်ဖို့ခက်ခဲတဲ့အကြောင်း Las Vegas ရဲတပ်ဖွဲ့အကြီးကပြောဆိုသွားတာပါတနင်္ဂနွေနေ့ကကကျဲလက်ဂီတာဖျော်ဖြေပွဲတစ်ခုကျင်းပနေစဉ်တောင်းနဲ့ချီတဲ့လူအုပ်ထဲကိုအနီးအနားမှာရှိတဲ့မန္တလေးဘေးဟိုတယ်နဲ့ကာစီနိုလောင်းစားရုံပေါ်ထက်32ထပ်ကနေပြစ်ခတ်ခဲ့ရာကလူပေါင်း58ယောက်သေဆုံးပြီး900ယောက်ဒဏ်ရာရရှိခဲ့ပါတယ်
သမရထော်နဲ့ထရန့်နဲ့နိုင်ငံခြားရေးဝန်ကြီး Rex Tillerson တို့ကြားတင်းမာမှုရှိနေတဲ့ဆိုတဲ့သတင်းပေါ်ထွက်ခဲ့ပြီးနိုင်ပိုင်းအကြံပါပဲသမရထရန့်ကသူဟာနိုင်ငံခြားရေးဝန်ကြီး Tillerson အပေါ်အပြည့်အဝယုံကြည်မှုရှိတယ်လို့ထပ်မံအတည်ပြုပြောဆိုလိုက်ပါတယ်နိုင်ငံခြားရေးဝန်ကြီး Tillerson ကသမရထရန့်ကိုစိတ်ပြက်နေတဲ့အကြောင်းယာရုကမထွက်ဖို့ကိုလည်းတိုက်တွန်းခံရတဲ့အကြောင်း NBC သတင်းရဲ့ဖော်ပြချက်ကိုတုံ့ပြန်တာမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးကဇူလိုင်လအတွင်းယာရုကနေထွက်ဖို့လုပ်ခဲ့တယ်ဆိုတာမဟုတ်ဘူးလို့ညှင်းဆိုသွားပါတယ်ဝန်ကြီးတီလာဆန်ကသမရကိုညံနေသူအဖြစ်သုံးလုံးပြောဆိုခဲ့ခြင်းမရှိဘူးဆိုပြီးလဲနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကမနေ့ဗုဒ္ဓဟူးနေ့မှာညင်းပါတယ်တချိန်တည်းမှာပဲအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌ Republican အထက်လွှတ်တော်မှဘော့ကော့ကာကလည်းနိုင်ငံခြားရေးဝန်ကြီးတီလာဆန်ကိုထောက်ခံကြောင်းပြောဆိုခဲ့ပါတယ်ဒါပေမဲ့မြောက်ကိုရီးယားအရေးနဲ့ပတ်သက်ရင်တော့တတ်နိုင်သလောက်မှတ်ချက်မပေးဘဲနေရမယ်လို့အထက်လွှတ်တော်အမကော့ကာကပြောဆိုပြီးသမ္မတထရန့်ပေါ်သူ့အနေနဲ့စိတ်ပြက်နေတဲ့သဘောမျိုးပြောဆိုသွားပါတယ်ရှင်
ပြည်ရဲ့နဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာအသာရဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ COA လှုပ်ရှားသူတွေနဲ့ရုရှားဘက်ကပူးပေါင်းကြိုးပမ်းမှုတွေရှိမရှိဆက်လက်ဆောင်ရွက်မှာဖြစ်တဲ့အကြောင်းထက်လွှတ်တော်ထောက်လှမ်းရေးကော်မတီကပြောဆိုလိုက်ပါတယ်ရုရှားအနေနဲ့စုဖက်မှုတွေကိုတိုးမြှင့်လာနိုင်တယ်လို့အမေရိကန်ရဲ့အနာဂတ်ရွေးကောက်ပွဲတွေကိုနှောက်ယှက်လာနိုင်တဲ့အန္တရာယ်ရှိတယ်လို့လည်းရုရှားရဲ့စုဖက်မှုတွေကိုစုံစမ်းစစ်ဆေးနေတဲ့ထောက်လှမ်းရေးကော်မတီကပြောဆိုလိုက်ကြပါသမ္မတရဲ့ COA အဖွဲ့နဲ့ရုရှားတို့ကြားဆက်နွယ်မှုရှိမရှိဆက်လက်ဆောင်ရွက်မှုလိုအပ်ပေမဲ့ဖြစ်ပျက်ခဲ့တဲ့ကိစ္စရုံနဲ့ပတ်သက်လို့တော့အရင်ထက်ပိုပြီးရှင်းရှင်းလင်းလင်းသိလာရတဲ့အကြောင်းကော်မတီဥက္ကဋ္ဌ Republican ထက်လွှတ်တော်မှ Richard Barr က မနေ့ကတော့သတင်းတောက်တွေကိုပြောဆိုလိုက်ပါတယ်ရုရှားထောက်လှမ်းရေးတွေဟာဇွဲကောင်းပြီးပါနေတဲ့အကြောင်းနဲ့နိုဝင်ဘာလနဲ့ကျင်းပမဲ့ထရိုရွေးကောက်ပွဲနဲ့2018မှာကျင်းပမဲ့သမရရွေးကောက်ပွဲတွေအတွက်ပြင်ဆင်ရမယ့်အချိန်မှာရွေးကောက်ပွဲတာဝန်ရှိသူတွေမဲဆွယ်လှုပ်ရှားသူတွေအနေနဲ့အလေးနဲ့သတိထားကြဖို့လည်းတိုက်တွန်းသွားကြတာပါသမရထရန့်ရဲ့အတွင်းလူတွေနဲ့ပတ်သက်လို့အံ့ဩတုန်လှုပ်စရာပြောကြားတာမျိုးမရှိပေမဲ့လည်းထက်လွတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌနဲ့အဖွဲ့ဝင်ဖြစ်တဲ့ဒီမိုကရက်တစ်ပါတီထက်လွတ်တော်အမတ်မတ်ကဝါနာတို့ကတော့အခုချိန်ထိစုံစမ်းတွေ့ရှိထားသမျှတွေကိုအများပြည်သူသိအောင်ပြောဖို့လိုအပ်တယ်လို့ခန်းစားမိကြောင်းပြောဆိုခဲ့ကြပါတယ်
တူရကီနိုင်ငံမြို့တော်အစ္စတန်ဘူကအမေရိကန်ကောင်စစ်ဝင်ရုံးရဲ့ဒေသခံဝန်ထမ်းတဦးကိုတူရကီအနာပိုင်တို့ဖမ်းဆီးခဲ့တဲ့အပေါ်ထူးဘဲစိုးရိမ်တယ်လို့အမေရိကန်ဘက်ကပြောဆိုပါတယ်ဖမ်းခံရတဲ့ဝန်ထမ်းရဲ့နာမည်ကိုအတူကောက် MD ဆိုသူကိုအခြေခံဥပဒေဆိုင်ရာပြဋ္ဌာန်းချက်တွေကိုခြေဖျက်ဖို့နောက်တူရကီအစိုးရကိုဖြုတ်ချဖို့ကြံစီမှုပြည်ပရောက်ဘာသာရေးဆရာဖတ်တူလာဂူလန်နဲ့ဆက်နွယ်ပတ်သက်မှုဆိုင်ရာဆွဲချက်တွေနဲ့ဖမ်းဆီးတာလို့တူရကီမီဒီယာကဖော်ပြပါတယ်လုံးဝအခြေမြစ်မရှိတဲ့ဆွဆွဲချက်တွေဖြစ်တယ်လို့ယုံကြည်ထားတဲ့အကြောင်းတူရကီဆိုင်ရာအမေရိကန်တန်ယုံကဒီကနေ့ကြာသပတေးနေ့မှာကြေညာချက်ထုတ်ပါတယ်ဒီအမှုကိုကင်တွယ်တဲ့နီးလန်းနဲ့ပတ်သက်ပြီးလဲကန့်ကွက်ပြောဆိုထားပါတယ်တူရကီအစိုးရတာဝန်ရှိသူတွေကသတင်းအချက်လက်တွေကိုဖွင့်ချပြီးဖမ်းဆီးခံထားရတဲ့ဝန်ထမ်းကိုတရားရုံးမှာစီရင်ဆုံးဖြတ်ရမယ်အစားမီဒီယာကနေဖော်ပြခဲ့မှုအပေါ်စိုးရိမ်နေအကြောင်းပြောဆိုတာပါပြီးခဲ့တဲ့နှစ်ကတူရကီရဲ့မအောင်မြင်ခဲ့တဲ့အာဏာသိမ်းကျိုးပတ်မှုကိုအမေရိကန်ပြည်ထောင်စုမှာနေထိုင်နေတဲ့မွတ်စလင်ဘာသာရေးဆရာဂူလန်ကအဓိကကြိုးကင်ခဲ့တာလို့တူရကီကဆွဆွဲထားတာပါဒီကိစ္စနဲ့ပတ်သက်ပြီးနှိမ်နှင်းဖြိုခွင်းမှုအတွင်းတောင်းနေချီတဲ့အစိုးရဝန်ထမ်းတွေကိုအလုတ်ထုတ်မီဒီယာလုပ်ငန်းတရားကျော်ကိုပိတ်ပစ်တာအပါအဝင်လူပေါင်း9သိန်းကိုလည်းတူရကီအာဏာပိုင်တို့ကထောင်ချခဲ့ပြီးဖြစ်ပါတယ်တူရကီသမ္မတရစ်စစ်ထေရဲ့အာရဝါအစိုးရရဲ့ဆွဆွဲချက်တွေကိုတော့မစ္စတာဂူလန်ကညှင်းဆို့ထားပါတယ်ရှင်
ဘေးကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယိုအမေရိကန်တန်မြန်မာဘာသာစီစဉ်ရဲ့ကြာသပတေးညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမှာမတိမငြိမ်အခြေအနေတွေကြုံရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာနေတချို့ဆွေးရောက်ဝါရီဖွဲ့ဝင်တွေကမိရှုမှုတွေကျွလွန်နေကြောင်းမြန်မာစစ်တပ်ကပြောဆိုလိုက်ပါတယ်။ပူစီရောင်မြို့နယ်မိချောင်းစီကျေးရွာကမိလောင်မှုကိုဝန်ဝင်နှင်းသက်နိုင်ခဲ့တဲ့အတွက်အင်ဂျီ9လုံးသာဆုံးရှုံးခဲ့ကြောင်းလည်းတပ်မတော်ကောက်ဝေးဦးစီးချုပ်ရုံးက Facebook မှာဒီကနေ့ပဲဖော်ပြလိုက်တာပါ။မိရှုမှုကိုတော့ဩဂုတ်လ25ရက်နေ့ကရဲကင်းစခန်း30လောက်ကိုစီးနင်းတက်ခဲ့တဲ့ ARS ဆွေးရောက်ဖွဲ့ဝင်ဒေသခံတူဖြစ်တဲ့ Inu ဆိုသူကကျွလွန်ကြောင်းစုံစမ်းသိရှိရတယ်လို့လည်းပြောဆိုထားပါတယ်။ဆွဆွဲခံရသူကဘင်္ဂါလီပြည်တစ်ဖက်နိုင်ငံကိုထွက်ပြေးအောင်လိုက်လံလှုပ်ဆောင်နေသူတူဖြစ်ပြီးအခုကတစ်ဖက်နိုင်ငံကိုထွက်ပြေးတိမ်းရှောင်သွားကြောင်းလည်းသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကတကြောပြန်အကြမ်းဖက်မှုတွေကြောင့်အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုတိမ်းရှောင်သွားသူပေါင်းခန့်မှန်းကျင်9သိန်းကျော်ထိရှိနေပြီလို့ကုလသမဂ္ဂကပြောဆိုထားပါ။မကြာသေးခင်အထိလည်းဒေသခံမွတ်စလင်တွေနေရက်စွန့်ခွာမှုတွေဆက်လက်ရှိနေတဲ့အကြောင်းနဲ့ပြီးခဲ့တဲ့ရက်ပိုင်းမှာပဲထွက်ခွာသွားသူခန့်မှန်းကျင် 2,000 လောက်ထိရှိကြောင်းလည်းရခိုင်ပြည်နယ်အစိုးရတာဝန်ရှိသူတွေက VOA ကိုပြောဆိုထားပါတယ်။မြန်မာအစိုးရတာဝန်ရှိသူတွေကအခြေခံစားနပ်ရိက္ခာနဲ့လုံခြုံရေးအတွက်မစိုးရိမ်မှုပြောရင်မလဲဆက်လက်ထွက်ခွာနေဆဲဖြစ်တယ်လို့လည်းပြောဆိုကြပါတယ်။ရခိုင်ပြည်နယ်ကပြဿနာတွေကြောင့်နိုင်ငံတကာတိုက်ဝန်းကစိုးရိမ်မခင်မှုတွေကြီးထွားလာနေမှာအမေရိကန်ပြည်ထောင်စုကလည်းမနေ့တုန်းကပဲထပ်မံတရိပ်ပေးခဲ့တာပါ။ဂျူရူတပ်ပုံတွေကျေးရွာပေါင်း200ကျော်မိရှုဖြစ်စီခံထားရတာတွေ့ရတဲ့အတွက်စိုးရိမ်ကြောင်းနဲ့အချက်ဖက်ဝါရီတွေရဲ့လူရတီပုံမှန်သာမကလွန်ကျွေးအာဏာပိုင်တွေရဲ့အင်အားလွန်ကျွန်းသုံးဖြစ်ရှင်းတဲ့ပုံမှန်လည်းရှုတ်ချကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကမနေ့တုန်းကပဲ VOA ကိုပြောဆိုခဲ့ပါတယ်။
အီရတ်နိုင်ငံဟာဝီဂျာမြို့ကိုအစ္စလာမစ်အစွန်းရောက် IS ထံကနေအီရတ်တပ်ဖွဲ့တွေကပြန်လည်သိမ်းယူလိုက်ပြီလို့စစ်တပ်ကဒီကနေ့ကြာသပတေးနေ့မှာပြောပါတယ်။အီရတ်နိုင်ငံမြောက်ပိုင်းမြို့ဟာဝီဂျာက IS စစ်သွေးကြွတွေနောက်ဆုံးထိန်းချုပ်ရာဒေသတစ်ခုဖြစ်ပါတယ်။ IS စစ်သွေးကြွတွေကအခုတော့ Syria နဲ့နေဆက်ကအီရတ်ပိုင်နယ်နယ်မြေအသေးလေးတချို့ကိုပဲထိန်းချုပ်ထားနိုင်တော့တာဖြစ်ပါတယ်။ဟာဝီဂျာမြို့တွင်တိုက်ပွဲမှာအရသာ 8,000 လောက်ပိတ်မိနေခဲ့တယ်လို့လည်းကုလသမဂ္ဂကခန့်မှန်းထားပါတယ်။ဟာဝီဂျာမြို့နဲ့အနီးဝန်းကျင်ဒေသတွေပြန်လည်သိမ်းပိုက်နိုင်ရေးစက်တင်ဘာလတိုက်ပွဲတွေစချိန်ကလေးကဆိုရင်ခန့်မှန်းချက်အရသာ 12,500 လောက်ထွက်ပြေးခဲ့ကြပါတယ်ရှင်။
ကျန်းဖက်ဝါရတက်ဖြည့်အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်ဓာတ်ပုံအချက်လက်မှတ်တမ်းစုဆောင်းမှုဩစတြေးလျနိုင်ငံကပြင်ဆင်နေပါတယ်။ အများပြည်သူတွားလာရနေရာတွေမှာအကျန်းဖက်ဝါရီဖြစ်တန်တရားရှိသူတွေကိုလုံခြုံရေးဗီဒီယိုမှတ်တမ်းနေနဲ့ထောက်လှမ်းတွေ့ရှိတဲ့အခါချက်ချင်းတိုက်ကြည့်စစ်ဆေးနေအောင်ဩစတြေးလျရဲ့တပ်ဖွဲ့ကတနင်္ဂနွေအတိုင်းအတာနဲ့ဓာတ်ပုံအချက်လက်မှတ်တမ်းပြုစုထားမှဖြစ်တဲ့အကြောင်းဝန်ကြီးချုပ်မဲကွန်တန်ဘိုးကဒီကနေ့ပဲပြောဆိုလိုက်တာပါလက်ရှိဩစတြေးလျနိုင်ငံမှာရှိနေတဲ့စနစ်ဟာဒီချိန်နဲ့တပြိုင်နက်မျက်နှာပုံမှန်တန်ကိုစစ်ဆေးနိုင်တဲ့အခြေအနေမှာမရှိဘူးလို့လည်းဝန်ကြီးချုပ်ကပြောပါတယ်
2019ခုနှစ်အတွက်စာပေဆိုင်ရာနိုဘယ်ဆုရှင်ဖြစ်ဂျပန်နိုင်ငံဘွားဗြိတိန်ဆိုင်ယစ်ဆရာကာဇူအီရှီဂူရိုကိုရွေးချယ်တဲ့အကြောင်းနိုဘယ်ဆုရွေးချယ်ရေးအသင်းကြီးကဒီကနေ့ကြာသပတေးနေ့မှာကြေညာလိုက်ပါတယ်အသက်62နှစ်အရွယ်စာပေနိုဘယ်ဆုရှင်ကာဇူအိုအီရှီဂူရိုကအသက်5နှစ်အရွယ်ကတည်းကဗြိတိန်နိုင်ငံကိုပြောင်းရွှေ့နေထိုင်ခဲ့သူဖြစ်ပါတယ်လူရင်းရဲ့အတွင်းစိတ်မှာကင်းအောင်နေတဲ့ခံစားချက်တွေကိုစာပေအဖြစ်ဖော်ထုတ်ရေးသားနိုင်တဲ့အတွက်အခုလိုဆုချီးမြှင့်ခြင်းဖြစ်တယ်လို့နိုဘယ်ဆုရွေးချယ်ရေးအသင်းကြီးကကြေညာပါတယ်စာပေဆိုင်ရာနိုဘယ်ဆုအတွက်တော့ဒေါ်လာ100,000နဲ့တသိန်းဆုချီးမြှင့်မှာဖြစ်ပါတယ်။စာပေဆိုင်ရာနိုဘယ်ဆုကို1900ခုနှစ်ကတည်းကစတင်ပေးအပ်ခဲ့တာမှာစာပေပညာရှင်ပေါင်း114ဦးကိုရွေးချယ်ပေးအပ်ခဲ့ပြီးဖြစ်ပါတယ်ရှင
်။ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်းကြီးထိုက်တို့ကြီးညာပေးသွားတာပါအခုရင်ဆုံးအမေရိကန်ပြည်ထောင်စုရဲ့ခေတ်သစ်သမိုင်းမှာအဆိုးဆုံးပြစ်ခတ်တိုက်ခိုက်ခံရမှုသတင်းနဲ့စပါမယ်ရှင်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာသနတ်သမားတဦးရဲ့လက်ချက်ကြောင့်လူအများပြားတိုက်ဆုံသွားခဲ့တဲ့ဒီ Las Vegas မြို့ကိုပုဒ်ထူးနေကသွားရောက်ခဲ့ပြီးအဲ့ဒီတိုက်ခိုက်မှုတွင်တန်ရာရတဲ့သူတွေပေါ်ကူညီခဲ့သူတွေရဲ့တပ်တီကိုချီးကျူးခဲ့ပါတယ်သမ္မတနဲ့သမ္မတဂရော့ထရမ့်တို့ဟာတနင်္ဂနွေနေ့ညကတိုက်ခိုက်မှုတွင်တန်ရာရသွားတဲ့600လောက်ထဲကတချို့တွေကိုတွားရောက်ကြည့်ရှုခဲ့ပြီးဒီတိုက်ခိုက်မှုဖြစ်တဲ့အချိန်မှာပြဿနာကိုအလင်းမြန်ဖြေရှင်းအကူအညီပေးခဲ့ကြတဲ့ရဲအယားရှိတွေရဲသားတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။စုံစမ်းစစ်ဆေးသူတွေကတော့ဘာကြောင့်အခုလိုတိုက်ခိုက်ရသလဲဆိုတာကိုစုံစမ်းစစ်ဆေးနေဆဲဖြစ်ပါတယ်။ VOA သတင်းတောက်ဇလာတီကာဟုတ်ရဲ့သတင်းပေးပို့ချက်ကိုကိုရနိုင်ကပြောပြမှာပါရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့သမ္မတဂရောမလာနီယာထရမ့်တို့ဟာလတ်စ်ဗေးဂတ်စ်မြို့ကပြစ်ခတ်တိုက်ခိုက်မှုတွင်အသက်မသေဘဲဒဏ်ရာရသွားတဲ့သူတွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုအဲ့ဒီမြို့ကတက္ကသိုလ်ဆေးဦးမှာတရားတွေ့ဆုံခဲ့ကြပါတယ
်။ Some were very very badly wounded and they were badly wounded because they refused to leave. They wanted to help others.
တချို့တွေကစိုးစိုးရွားရွားဒဏ်ရာရခဲ့တာပါ။သူတို့ဘာကြောင့်ဒီလိုဒဏ်ရာရခဲ့တယ်လဲဆိုတော့အဲ့ဒီမှာလဲနေတဲ့သူတွေကိုတွေ့တော့ထွက်မပြေးပဲအဲ့ဒီလူတွေကိုအကူအညီပေးရင်သူတို့ဒဏ်ရာတွေရခဲ့တာပါ
တချို့တွေလည်းတခြားသူတွေကိုအကာအကွယ်ပေးနေတိုက်ဆုံသွားခဲ့ကြတာဖြစ်ပါတယ်ဒီတိုက်ခိုက်မှုမှာဒဏ်ရာရသွားတဲ့ Heather Melton ကတော့သူ့ရဲ့ခင်မွန်း Sunny ဟာသူ့ကိုအကာအကွယ်ပေးရင်တည်သွားခဲ့တာဖြစ်တယ်လို့ပြောပါတယ
် He just kind of wrapped his arms around me from behind and we started running and
သူကကျွန်မကိုနောက်ကနေဖတ်ပြီးတော့ကျွန်မတို့အတူတူပြေးခဲ့ကြတာပါအဲ့ဒီအချိန်မှာသူ့ရဲ့နောက်ကျောင်းတနက်ကြီးစံမှန်ပြီးတော့ကျွန်မတို့အတူတူလဲကြသွားခဲ့ကြတာပါ
လတ်စ်ဗေးဂတ်စ်မြို့ရဲတပ်ဖွဲ့ကဒီတိုက်ခိုက်မှုအပေါ်မှာအလင်းမြန်တုံ့ပြန်ဆောင်ရွက်ခဲ့ရတဲ့ပတ်သက်ပြီးတော့သမ္မတထရမ့်ကချီးကျူးလိုက်ပါတယ
် The world is watching and you showed what professionalism is all about because that was about as fast
ကိုယ့်ရဲ့အလုပ်ကိုဘယ်လောက်ထိကျွမ်းကျင်ပိုင်နိုင်တယ်တာဝန်ကျေတယ်ဆိုတာခင်ဗျားတို့ပြခဲ့ကြပါပြီဒီကမ္ဘာလုံးကလည်းကြည်နေကြပါတယ်ဒီလိုပြဿနာမျိုးကနိုင်နဲ့ချီကြားနိုင်ပြီးတော့ဒါကိုခင်ဗျားတို့အမြန်ဖြေရှင်းနိုင်ခဲ့ပါတယ်အလွန်ဂုဏ်ယူစရာကောင်းပါတယ်
ဒါပြင်သမ္မတထရမ့်ကတန်ရာရတဲ့သူတွေကိုကူညီခဲ့တဲ့အမေရိကန်ပြည်သူတွေကိုလည်းချီးကျူးသွားခဲ့ပါတယ
် Cab drivers were great. Cab drivers were asking people, telling people get out of the car and they were grabbing one instance where
တချို့မောင်းတဲ့သူတွေကလည်းချီးကျူးစရာပါတချို့သူတွေကသူတို့ကားပေါ်မှာပါတဲ့သူတွေကိုစင်ကိုင်းပြီးတန်ရာရတဲ့သူတွေကိုအကူအညီပေးခဲ့ကြပါတယ်အမျိုးသမီးတစ်ယောက်ပြောတာတခုဆိုရင်တိုက်စီသမားကကားပေါ်ပါလာတဲ့သူတွေကိုစင်ကိုင်းပြီးတန်ရာရတဲ့သူတွေကိုတဲပြီးဆေးရုံခုံမောင်းသွားခဲ့တာပါ
ဒီပြန်နဲ့ပတ်သက်ပြီးပြောကြားခဲ့တဲ့မိန်ကောအတွင်းမှာတော့ဒီလိုလူမဆန်တဲ့လုပ်ရက်အတွင်းအကူအညီပေးခဲ့တဲ့အမေရိကန်ပြည်သူတွေရဲ့တဦးပေါ်တဦးစာနာကူညီမှုနဲ့တက်တီကိုသမ္မတထရမ့်ကချီးကျူးပြောဆိုခဲ့ပါတယ
် In the darkest moments what shines most brightly is the goodness
အမှန်မှန်ဆုံးကာလတွေမှာတွေ့လိုက်ရတဲ့အလင်းရောင်တစ်ခုကတော့ကျွန်တော်တို့အမေရိကန်ပြည်သူတွေတဦးပေါ်တဦးထားတဲ့ကောင်းမွန်တဲ့စိတ်ဓာတ်တွေပဲဖြစ်ပါတယ်
သမ္မတထရမ့်ကတော့တနက်သမားဟာယူသွတ်တဲ့သူတယောက်ဖြစ်တယ်လို့ပြောလိုက်ပါတယ်။တနက်သမားဘာကြောင့်အခုလိုလှုပ်တယ်ဆိုတာကိုရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေတဲ့ဖြစ်ပြီးဒါကိုသိရဖို့အတွက်သူ့ရည်စားကိုအခုခါမှစစ်ဆေးနေပါတယ်။သူမဟာရဲတပ်ဖွဲ့ရဲ့စစ်ဆေးမင်းမြတ်မှုကိုခံဖို့အတွက်ဖိလစ်ပိုင်နိုင်ငံကနေအမေရိကန်ပြည်ထောင်စုကိုအင်္ဂါနေ့မှာရောက်လာခဲ့ပါတယ်ခင်ဗျာ။
ရှင်များရှင်မြန်မာနိုင်ငံရခိုင်ပြည်နယ်ကပြဿနာတွေကြောင့်နိုင်ငံခါနဲ့ဆက်ဆံရေးမှာမျက်နှာပြက်စရာတွေကြုံနေရပါတယ်ရခိုင်ပြည်နယ်အချက်အသေးကြောင့် ဘယ်နိုင်ငံတွေနဲ့ဆက်ဆံရေးပြတ်ပြီးဘယ်နိုင်ငံတွေနဲ့ဆက်ဆံရေးတွေနှိကက်လာနိုင်မှာလဲ။နိုင်ငံတကာစာမျက်နှာမှာရေရှည်အကျိုးဆက်တွေရောဘာတွေကြုံရနိုင်တယ်လဲဆိုတာကို VOE မြန်မာပိုင်းရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ရက်ထရိုက်ဒီလိုက်စီစဉ်ကကြိုဆိုပါရစေ။
လာမယ့်စနေညတိုက်ရိုက်လေးလိုင်းကိုထပ်မံဖိတ်ခေါ်ပြစီရှင်။မြန်မာပြည်ကနေဘင်္ဂလားဒေ့ရှ်နိုင်ငံထဲထွက်ပြေးနေတဲ့ဒုက္ခသည်တွေကိုတင်ဆောင်တဲ့လှေတချို့ကိုဘင်္ဂလားဒေ့ရှ်အနာဘိုင်တွေကဖျက်ဆီးပစ်ခဲ့ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုအကြောင်းပြုပြီးမက်သပန်အင်ဖက်တမင်းစိတ်ကြွဆေးပြားတွေခိုးသည်နေတယ်လို့ဘင်္ဂလားဒေ့ရှ်အနာဘိုင်တွေကအင်ကာနေညမှဆွဆွဲဖန်ဆီးပြီးလှေတွေကိုဖျက်ဆီးလိုက်တာဖြစ်တယ်လို့ပါလာတဲ့ဒုက္ခသည်တွေကိုလည်းရိုက်နှက်ခဲ့တယ်လို့ဆိုပါတယ်။ဒီအကြောင်းရိုက်တာသတင်းကိုအခြေခံပြီးကိုဝင်းမင်းကပြောပြပါမယ်ရှင်
။ဟုတ်ကဲ့ပါ။ဘင်္ဂလားဒေ့ရှ်နေကြာဆောင်တပ်တွေကရိုဟင်ဂျာဒုက္ခသည်တွေဝင်လာတဲ့ဆက်လီစီပေါင်း20ကိုဖမ်းဆီးခဲ့ပြီးတစစီဖျက်ဆီးဖို့အမိန့်ပေးခဲ့ပါတယ်။အခုလိုရိုဟင်ဂျာဒုက္ခသည်တွေတည်ဆောင်လာတာကိုအတုံးချပြီးမက်အဖက်တမင်းစိတ်ကြွဆေးပြားအမြောက်များတည်ဆောင်လာတာကြောင့်လို့ဆွဆွဲပြီးအခုလိုဖျက်ဆီးခဲ့တာပါ။ဒီဖျက်ဆီးဖို့အမိန့်ပေးခံခဲ့ရတဲ့ဘင်္ဂလားဒေ့ရှ်တန်ခါတဲ့ရိုဘီအယ်လမ်က
ဘော်မယာရှင်နဲ့ဘော်မယာ
မင်းကြောင်ကရိုဟင်ဂျာတွေဆက်လီတွေနဲ့ရောက်လာပါတယ်ဘင်္ဂလားဒေ့ရှ်နယ်ကြားဆောင်တပ်တွေကသူတို့လေတွေကိုရခိုင်းလိုက်ပြီးဒီလေတွေကိုဖျက်ဆီးပစ်ဖို့ဘင်္ဂလားဒေ့ရှ်တန်ခါတဲ့တွေကိုအမိန်ပေးခဲ့ပါတယ
်ဒါအပြင်လှေပေါ်ပါလာတဲ့ဆက်လီသမားတွေနဲ့ရခိုင်ပြည်ကမွတ်စလင်ဒုက္ခသည်တွေကိုလည်းဖမ်းဆီးရိုက်နှက်တာတွေလုပ်ခဲ့တယ်လို့ဒုက္ခသည်တွေကဆိုပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းစွန်းစာပရီယာဒရစ်ဒေသကိုရောက်လာတဲ့မောင်တော်မျိုးရွာတရာကဒုက္ခတဲ့အိဗရာဟမ်ဟိုလီကလည်း
ထားပါတယ်ဟောစီပါတယ်အဲ့ဒါကစနော
ကျွန်တော်မြန်မာပြည်ကနေပြီးတော့ဘင်္ဂလားဒေ့ရှ်ကိုဆက်လီနဲ့ရောက်လာပါတယ်ဘင်္ဂလားဒေ့ရှ်နေကြာဆောင်တပ်တွေကကျွန်တော်ကိုဖမ်းလိုက်ပြီးတော့စရိုက်ပါတော့တယ်ဒုံးနဲ့၃ညတော့မှရိုက်တာပါနောက်ဒီတပ်သားတွေကလှေကိုအပေါက်ဖောက်ပစ်လိုက်ပါတယ
်ဒါပေမဲ့ဘင်္ဂလားဒေ့ရှ်နေကြာဆောင်တပ်ကဒုဗိုလ်မှူးကြီးအာရီဖိုးအစ္စလမ်ကတော့အခုလိုရိုက်နှက်ခဲ့တယ်ဆိုတာကိုညင်းဆိုလိုက်ပြီးဒီဖမ်းဆီးမှုကလူကုန်ကူးမှုနဲ့ရာဘားလို့ခေါ်တဲ့မက်ထဖက်တမင်းစိတ်ကြွမွေးရဆေးတွေတည်ဆောက်မှုနဲ့ပတ်သက်တယ်လို့ဆိုလိုက်ပါတယ်။ဒီဘုမှုကြီးအစ္စလာမ်ကဆက်ပြီးဒီဆက်လီခီးစဉ်စီစဉ်သူတွေအနေနဲ့ရိုဟင်ဂျာတွေအခုလိုအတင်းကာရောထွက်ပြေးနေရတဲ့အခြေအနေကိုကောင်းကောင်းသုံးချပြီးဘင်္ဂလားဒေ့ရှ်ကိုလှေကလဲယူကအခုလိုလှုပ်ဆောင်ခဲ့တာလို့ဆိုပါတယ်။တချို့ဒီဆက်လီစီဒုက္ခသည်တွေအနေနဲ့လှေတစ်ခေါက်အတွက်အမေရိကန်ဒေါ်လာ$123တန်ဖိုးရှိတဲ့ဘင်္ဂလားဒေ့ရှ်တက္ကသိုလ်ငွေ1000ပေးခဲ့ရတယ်လို့တချို့ကဆိုပါတယ်။တချို့ကတော့အလကားလိုက်လို့ရတယ်လို့ဆိုနေပါဗျ။ကုလသမဂ္ဂဘက်ကတော့ဘင်္ဂလားဒေ့ရှ်ကိုရိုဟင်ဂျာဒုက္ခသည်တွေတန်းတဝက်နှီးပါရောက်ခဲ့တာကဩဂုတ်25ရက်ရခိုင်ပြည်နယ်အကြမ်းဖက်တိုက်ခိုက်မှုအပြီးလူမျိုးတုံးတပ်ဖြတ်မှုတွေမြန်မာတပ်သားတွေကလုပ်ခဲ့လို့ဖြစ်တယ်လို့ဆိုပါဗျ။ဒီခီးစင်မှာရောက်လာတဲ့65နှစ်အရွယ်မောင်တော်မျိုးနောက်ရွာသားအသက်65နှစ်အရွယ် Forest Ahmed ကလည်းသူတို့ဖမ်းခံခဲ့ရပုံကိုအခုလိုဆက်ပြောပါဗ
ျ။ဒီနော်ပါရချင်းနဲ့နော်ဗျာ
ရေမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ကိုကျွန်တော်တို့ဆက်လီနဲ့ရောက်တော့သားနှစ်ယောက်ကိုဘင်္ဂလားဒေ့ရှ်နေကြဆောင်တပ်တွေကဖမ်းဆီးလိုက်ပါတယ်။နောက်သူတို့ကကျွန်တော်တို့ကိုလည်းဒီကိုလုံးရိုက်ပါတယ်။အခုကျွန်တော်သားတွေဘယ်ရောက်နေလဲမသိပါဘူးဗျာ
။တကယ်တော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုနိုင်ငံမဲ့ရိုဟင်ဂျာတွေဝင်လာတဲ့အပေါ်ဘင်္ဂလားဒေ့ရှ်ဒေသခံတွေကမချေမနှက်ဖြစ်နေချိန်မှာဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဘက်ကလည်းဒီမက်အဖန်တမင်းစိတ်ကြွဆေးပြားပိုးဝင်လာတာကိုချိတ်ဆက်ပြောဆိုနေပြီး2011ခုနဲ့2016ခုနှစ်ကြာဒီမွေးစေးပြားပေါင်း 29.4 သန်းအထိ 2,500 ရာခိုင်နှုန်းတိုးဝင်လာခဲ့တယ်။အခုလို့ဖြစ်ရတာကမွေးခိုင်းတွေအနေနဲ့ဒီအထောက်ထားမဲ့သူတွေကိုစုံစမ်းရခတ်တာကိုအသုံးချပြီးသူတို့ကိုတုံးခဲ့လို့ဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
။ကိုဝင်းမင်းပြပြခဲ့တာပါရှင်။ရှမ်းပြည်နယ်အတွင်း NCA လက်မှတ်မထိုးရသေးတဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ဖွဲ့နဲ့မြမတပ်မတော်တို့ကြားတပ်နေရာဖယ်ရှားရေးနဲ့ဆက်လင်းလို့စစ်ရေးတင်မာနေတယ်လို့မြမတပ်မတော်နဲ့တအံပလောင်တပ်ဖွဲ့တွေကြားမှာလည်းတိုက်ပွဲတွေဖြစ်နေပါဗျ။ရှမ်းပြည်နယ်အတွင်းကစစ်ရေးတင်မာနေတဲ့အခြေအနေကိုတော့ထိုင်းအခြေစိုက် VOE သတင်းတောက်နိုင်ကွင်းရင်ကစုံစမ်းတင်ပြထားပါရရှင်
။မြမတပ်မတော်ကလည်းရှမ်းပြည်နယ်တောင်ပိုင်းမန်းရှူးမြို့နယ်တွင်ဝန်လွယ်သွားလမ်းပြုပြင်ရေးအတွက်ဒေသတွင်းမှာခြေပြုနေတဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တပ်ဖွဲ့ဝင်တွေကိုတနောက်ဆုတ်ဖယ်ရှားခိုင်းတာနဲ့ပတ်သက်လို့နှစ်ဖွဲ့တပ်ဖွဲ့တွေကြားမှာအခြေအနေတင်းမာမှုတွေဖြစ်ပွားနေတာပါ။ Wang Lue Lam Piu Bien Po, Miao Pai Tham Ro Ta Phuai Rui Gu Phay Ya Phay Po, Na Phay Nhi Nai Mu Ha Ma Pi Le De Bu Lu, SSPP, SSA Phuai Ga, Bu Mu Sain No Lai Ga Pyo Ba Re.
So, Di Lang Ga, Ma No, Da Pa Le Ma Tung La Sa La Mi, Di Lang Ga, Di Le Gu Tung Gu Tha, Di Le De De, Di Lang Ga, A Phay Chi Ma Le Na. Di Le De Ta Ka Na Di, Lo Gu Su Le, Di Me Pa Nya, Ali Pi Na Po Ma Le.
ဒီ lambda ပြင်ဖို့အတွက်တန်တော့ဆုတ်ပေးဖို့ကိစ္စကိုရှမ်းပြည်နယ်ဆိုရဖွဲ့နေဆက်ရေးရနဲ့လုံခြုံရေးဝန်ကြီးဘူမူးကြီးနိုင်ဝင်းအောင်ကလေ SSPP ရဲ့တောင်ကြီးဘူဆက်ဆံရေးယုံတာဝန်ခံကိုစက်တင်ဘာလ9မှာခေါ်ယူသိပေးခဲ့တာပါ။တောင်ပိုင်းရှမ်းပြည်သမ္မတနေနဲ့ကတော့တန်တော့ဆုတ်ပေးဖို့ကိစ္စကိုလက်မခံသလိုသမ္မတကနေဝင်ရောက်လာရင်ဌာနချုပ်ရဲ့ညွှန်ကြားချက်အရခုခံသွားမယ်ဆိုပြီးနေမြေခံတပ်မှုတွေရဲ့ပြောဆိုချက်ကိုကူးကားပြီးတော့ရှမ်းတန်တော်စစ်သည်ရင်အက်ဒီတာချုပ်ကိုစိုင်းမင်းကပြောပါတယ်။
အရင်ကတည်းကလည်းအစိုးရတပ်ကနေဒီတော့မှအဲ့ဒီဒေတာကိုလမ်းဖောက်ဖို့ပြောခဲ့ဖူးတယ်လေအက်ဆက်စီကနေဒီကိုယ်တိုင်လည်းဖောက်ဖို့တို့ကခွင့်တောင်းတယ်ဒါပေမဲ့အစိုးရတပ်ကသဘောမတူဘူးသဘောမတူတော့ဒီကြည့်ခဲ့တဲ့2018လေးတုန်းကလည်းတိုက်ပွဲဖြစ်ခုတယ်လေခုလည်းထောက်ဝင်လာမယ်ဆိုရင်တော့ဒီဒေတာမှလှုပ်ရှားတဲ့တပ်မျိုးကတော့ဒီလိုကတော့ချက်အမိန်မရဘူးပေါ့နော်သတ်ဆုတ်ဖို့ကဒါ
အသည့်နေရာယူရက်သွင်းဆောင်နေပါတယ်။ပြီးခဲ့တဲ့2023ခုနှစ်သုံးကမြောက်ပိုင်းရှမ်းပြည်သမတော်ထိန်းချုပ်ရာတန်ငမ်းမြို့နယ်ထဲကလွယ်လန်းဒေသနဲ့2014ခုနှစ်မှာဒါဖာဆောင်ဂရုစိတ်ဒေသကိုဖယ်ရှားပေးဖို့မြန်မာသမတော်ဘက်ကတောင်းဆိုချက်ကို SSPB ဘက်ကလက်မခံခဲ့လို့နှစ်ဖက်တပ်တွေကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါသေးတယ်။အလားတူရှမ်းပြည်နယ်မြောက်ပိုင်းနမ်ဘူမြို့နယ်ဒေသတွင်းမှာလည်းဒီလဆန်းမှာတမ်းမလောင်သောဖွဲ့နဲ့မြမတပ်မတော်တို့ကြားတိုက်ပွဲတွေပြန်လည်ဖြစ်ပွားလာခဲ့တယ်လို့တီအန်အယ်လီပြန်ကြားရေးရာရှိဘူမှုတာအိုက်ကျော်ကပြောပါရယ
်ဒီရက်နေ့နေ့နေ့ရက်တွေမှာဖြစ်နမ်ဘူမြို့နယ်ထဲမှာပဲဖြစ်မြမတပ်မတော်အထူးစစ်တပ်လာကန
ဒီလိုဖြစ်ပွားတဲ့တိုက်ပွဲတွေထိခိုက်မှုကတော့အတိမပြုတ်နိုင်သေးဘူးလို့လည်းသူကဆိုပါရယ်မြောက်ပိုင်းရှမ်းပြည်သမတော်နဲ့တမ်းမလောင်တီအန်အယ်လီအဖွဲ့တို့ဟာ UWSA ဝပြည်သွေးစည်းညီညွတ်ရေးအဖွဲ့ကလည်းဥဆောင်တဲ့ပြည်ထောင်စုငင်းချမ်းရေးဆွေးနွေးညှိနှိုင်းရေးကော်မတီ FVNCC အဖွဲ့ဝင်တွေဖြစ်ကြပါတယ်။မြန်မာငင်းချမ်းရေးကော်မရှင်အနေနဲ့ရှေးပါလောက်မှာဝါနဲ့မိုင်းလန်းဖွဲ့တွေနဲ့ဆွေးဆုံမှုပြင်ဆင်မှုတွေလှုပ်ဆောင်နေပါတယ်။ဒီတွေ့ဆုံမှုမှာ FVNCC အဖွဲ့ဝင်9ဖွဲ့နဲ့ကဝါနဲ့မိုင်းလန်းဖွဲ့တွေနဲ့သာတွေ့ဆုံသွားမှာဖြစ်လို့ဒီတွေ့ဆုံမှုအပေါ်မှာမြောက်ပိုင်းရှမ်းပြည်သမတော်တာဝန်ရှိသူဘူမူးဆိုင်တော်လက်ကအခုလိုအမြင်ရှိပါတယ်။
你这个公司呢，就是和对的水利方面呢，比较负责一些那个，就是专门的这个，还有就是交地啊，哇，后面为了大家了，这么多年的他们在开幕的时候，负责一些那个，就是水利问题呢，就是交地的咯，你看一些那个方面的情况。
ရခိုင်ပြည်နယ်တွင်စူပူအကြမ်းဖက်မှုဖြစ်ပွားခဲ့စဉ်ကာလတွင်ရှမ်းပြည်နယ်ဘက်မှဆေးရည်ရတည်ငြိမ်ခဲ့ရာကနေဒီလဆန်းမှာမြန်မာတပ်မတော်နဲ့တိုင်းဒေသလက်နက်ကန်ဖွဲ့တွေကြားဆေးရည်အကဲဆန်းမှုတွေသဖန်ပြန်လည်ဖြစ်ပေါ်လာတာပါမြန်မာငင်းချမ်းရေးကော်မရှင်အနေနဲ့မြောက်ပိုင်းဒေသလက်နက်ကန်ဖွဲ့အလုံးနဲ့တွေ့ဆုံဆွေးနွေးခြင်းမပြုဘဲဝါနဲ့မိုင်လာဖွဲ့နဲ့သာတီချာတွေ့ဆုံသွားမဲ့ပုံမှာတပ်ပေါင်းစုတွေညီညွတ်မှုကွဲပြားအောင်လှုပ်ဆောင်နေမှုတခုလို့တိုင်းဒေသရေးလှိလာသူတွေကသုံးသပ်ပြောဆိုမှုတွေလည်းရှိနေပါတယ်ခင်ဗျာ
နိုင်ကိုရင်ပြောပြခဲ့တာပါရှင်။အခုဂျပန်ကဝင်နေတဲ့တပတ်ရစ်ပစ္စည်းဟောင်းဈေးကွက်အခြေအနေကိုကြည့်ရအောင်ပါ။ထိုင်းမြန်မာနယ်စပ်မှာ7နှစ်ကျော်စီးပွားဖြစ်နေတဲ့ဂျပန်နိုင်ငံကအသုံးပြုပြီးသားကားတွေနဲ့အသုံးဆောင်ပစ္စည်းရောင်းဝယ်ရေးကုန်လောင်ရုံတွေကိုနိုဝင်ဘာလ23ရက်နေ့ကစပြီးပိတ်တော်မှာဖြစ်ကြောင်းထိုင်းအစိုးရအောက်ခွန်ဌာနကပြောပါရတယ်။အဲဒီလိုပိတ်ပင်မှုကြောင့်မြန်မာနိုင်ငံဘက်ကိုတင်သွင်းနေတဲ့ဝက်တော့ကားဈေးကွက်ရပ်ဆိုင်းတော်မလားဆိုတာနဲ့ဂျပန်ဘက်ကအသုံးပြုပြီးသားကုန်ပစ္စည်းဝယ်ရောင်းလုပ်ငန်းဈေးကွက်အခြေအနေဘယ်လိုရှိလာမလဲဆိုတာကိုတော့ထိုင်းအခြေစိုက် VOE သတင်းတောက်မအေးအေးမာကစုံစမ်းတင်ပြထားပါရရှင်
။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကနေမြန်မာနိုင်ငံဘက်ချမ်းတောင်ရင်မြစ်ကိုဖြတ်ပြီးတင်သွင်းနေတဲ့ဂျပန်နိုင်ငံကအသုံးပြုပြီးသားကားတွေနဲ့ဂျပန်နိုင်ငံအသုံးဆောင်ပစ္စည်းရောင်းဝယ်ရေးတွေလုပ်နေတဲ့ထိုင်းစီးပွားရေးလုပ်ငန်းရှင်တွေရဲ့ကုန်လောင်တဲ့နေရာတွေကိုထိုင်းဥပဒေအသေးအရထိုင်းအစိုးရကခွင့်ပြုတော့မှာမဟုတ်တဲ့အကြောင်းထိုင်းအကောက်ခွန်ဦးစီးဌာနကဌာနမှူးကြီးနိုင်ဝမ်လော့ဘူဒါဖနစ်ကအောက်တိုဘာလ၄ရက်နေ့ကမဲဆောက်မြို့မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့တာပါ။
There are the opt out of the sofa. ဘာခံစစ်ခါလာจะปิด23 11 60လောက်ကจะปิด
။သူပြောသွားတာကတော့နိုဝင်ဘာလ23ရက်နေ့ကစပြီးဂျပန်နိုင်ငံကနေထိုင်းနိုင်ငံကိုတဆင့်တင်သွင်းလာတဲ့ကားတွေနဲ့ဂျပန်ကုန်ပစ္စည်းတွေကိုထိုင်းနိုင်ငံကကုန်လောင်ရုံတွေမှာယာယီထားတာတွေကိုခွင့်ပြုတော့မှာမဟုတ်တဲ့အကြောင်းပြောဆိုသွားပြီးလက်ကျန်ပစ္စည်းတွေကိုလည်းအောက်တိုဘာလ15ရက်နေ့လောက်ကစပြီးမဲဆောက်မြောက်တွေချစ်ကြည်တဲ့တရားပေါ်ကနေပဲတရားဝင်ခွင့်ပြုတော့မှာဖြစ်တဲ့အကြောင်းပြောဆိုသွားတာပါဒီအတွက်မြန်မာနိုင်ငံဘက်ကနေက ကားရောင်းဝယ်လုပ်နေတဲ့ကုန်တယ်တွေလည်းအခက်အခဲဖြစ်သွားနိုင်တယ်ဆိုပြီးမဲဆောက်မြို့ကကုန်တယ်တူကပြောပြပါတယ်
။မဲဆောက်ဒိတ်စခန်းတွေကိုပိတ်ပြီးတော့ transit time ကိုလုံးဝမပေးဝင်တော့ဘူးဆိုရင်တော့ကျွန်တော်တို့ဗမာပြည်ကနေပြီးတော့ငွေကြီးနည်းနည်းလေးနဲ့ဝယ်ပြီးတော့ဝတ်တောက်ကားဝယ်စီးတဲ့လူတွေတက်ကြတော့ဆက်ခဲဖြစ်သွားမယ်။အခုကျွန်တော်ဗမာပြည်ပြည်တွင်းမှာရှိတဲ့ကုန်တယ်တွေကြတော့ဟိုကနေပြီးဒါကကျွန်တော်တို့ online နဲ့လေးလာဆွဲတယ်။လေးလာဆွဲပြီး transit time ကိုဝင်လာတယ်ဝင်လာပြီးကျွန်တော်ဒီ gate တွေမှာကွန်တိနာပို့နေလာထားပြီးတော့ကန်ကူပြီးတော့ကားတွေကိုပြည်တွင်းသွင်းသွားတာလည်းရှိတယ်။အဲကျွန်တော်ဗမာပြည်ရဲ့ပြည်တွင်းမှာလိုင်းစင်မပွင့်လာတဲ့ကားတွေကြတော့ကျွန်တော်တို့အောက်ကနေမတင်သွင်းလို့ရတယ်။ဘာလို့ဆိုတော့ဝတ်တပ်ဖြစ်တဲ့ပုံမှာနောက်တစ်ခုကကုန်ပစ္စည်းပိုင်းဗမာပြည်ကနေပြီးတော့ဒီမှာလာပြီးဂျပန်ပစ္စည်းစကန်ဟန်လေးတွေကိုယူလာပြီးတော့ရန်ကုန်ဈေးကွက်တို့ဗမာပြည်ပြည်တွင်းမှာဈေးကွက်ဖွင့်ပြီးရောင်းစားနေတဲ့လူတွေတော့လည်းနည်းနည်းဆက်ဆက်ဖြစ်သွားမှာ။ဒါကသူက transit ကမျိုးပဲရှိတဲ့ပုံမှာသူ့အနေနဲ့ဇူတီဘာမှမရဘူးလေ။မေမေရရမရဘူး။နောက်ဆုံးမှာဒီဂိတ်စကန်ဖွင့်လာတဲ့စကန်တွေကြတော့လည်းအစိုးရရဲ့မြေကွက်မဟုတ်ဘူးလေ။တတိပုဂ္ဂလမြေကွက်တွေဆိုတဲ့အခါကျတော့သူတို့ဒီပိုင်ရှင်တွေအနေနဲ့ပဲဒီမှာဆိုင်ငန်းနေဆောက်ဆိုင်ငန်းနေငှားဒီပစ္စည်းတွေဒီမှာဖားရောင်းတဲ့ခါကျတော့ဖန်ရှင်နေနေနဲ့ပတ်ဆိုင်ရတယ်အစိုးရကိုလုံးလုံးကြီးဝင်နေဆိုတာကကြတော့ဥပမာစပိန်တို့ပါလို့ကြတော့စပိန်တွေကကြတော့ဂျူတီပေးရတယ်စပိန်တစ်စီးကိုအနည်းဆုံးကျွန်တော်တို့ဂျူတီ400ပေးရတယ်ပေါ့မင်းသူကအိုက်ကားတစ်စီးကဒီမှာရောင်းနေတယ်3လအထိထားခွင့်ပေးတယ်3လပြည့်လို့ရှိရင်ကျွန်တော်တို့ခိုင်းတောက်ကဌာနကနေပြီးတော့ဒီကားတွေကိုတင်လိုက်တယ်အဲ့လိုမျိုးတွေပေါ့အဲ့လောက်အထိအစ်မရှိတဲ့ခိုင်းရဲ့အကျိုးမြတ်ကြတော့
လက်ရှိမှာတော့ထိုင်းနိုင်ငံဘက်ချမ်းမှာရှိတဲ့တောင်ရင်မြစ်နယ်ဘေးကဂိတ်တချို့ကတော့အော်တိုဘာလလယ်ကစပြီးဂျပန်ကနေလာမဲ့ကွန်တိန်နာကားတွေပေးမဝင်တော့ဘူးလို့ဆိုပါတယ်
။တချို့ဂိတ်တွေကတော့ဆယ်လပိုင်း15နှစ်ဆိုရင်ဒီ transit ကွန်တိန်နာပေါ်နေလည်းမပေးဝင်တော့ဘူး။အဲ့ဒီကနောက်ပိုင်းမှာသူကလက်ရှိရှိနေတဲ့စီးတဲ့အားလုံးတစ်ဖက်ကိုပြန်ကူးပေးရမယ်
။အထူးသဖြင့်ဂျပန်ကနေတင်သွင်းလာတဲ့အသုံးပြုပြီးသားပစ္စည်းတွေရောင်းဝယ်နေတဲ့ဈေးကွက်ကိုတော့ထိုင်းလုပ်ငန်းရှင်တချို့နဲ့မြန်မာနိုင်ငံဘက်ချမ်းမှာတော့နေကြဆောင်တက်တွေကနေလှုပ်ထားတဲ့ဂိတ်တွေကနေတဆင့်ကွန်ပစ္စည်းရောင်းဝယ်လုပ်ငန်းတွေကိုစီးပွားရေးလုပ်ငန်းရှင်တွေကလုပ်ကင်နေကြတာဖြစ်ပြီးအဲ့ဒီမြောက်ရီနယ်ဇက်လန်းတွေကပဲလိုင်စင်မဲ့ကားတွေကိုတနိုင်ငံလုံးအနှံ့မှာရောင်းဝယ်လုပ်နေကြတာဖြစ်ပါတယ်။တချို့ကတော့အဲ့ဒီကားတွေကိုမြန်မာနိုင်ငံဘက်ချမ်းမှာဈေးကြီးကြီးနဲ့လိုင်စင်လုပ်လာကြပြီးထိုင်းမြန်မာချစ်ကြည်ရေးတံတားကနေပြန်ကူးလာကြပြီးအသုံးပြုနေတာတွေလည်းရှိနေပါတယ်ရှင်
။မအေးအေးမှစုံစမ်းတင်ပြခဲ့တာပါရှင်။အခုကျွန်မတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပချင်းအရှာ77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ်။ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်။ခုကြတာပရိနေညနေပိုင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်
။အမေရိကန်ပြည်တော်စုမှာအစိုးရဆုံးဆုလိုက်ပြုံးလိုက်ပြစ်ခတ်တပြက်ခံရတဲ့ဖြစ်ရပ်ကိုအာနာဝိုင်းနေပေါ်ထုတ်ဖို့ကြိုးပမ်းနေတဲ့အချိန်မှာပဲသမ္မတဒေါ်နယ်ထရမ့်မနေ့ကလက်စ်ဗေးဂတ်စ်မြို့ကိုတွားရောက်ပြီးထိခိုက်ခံစားခဲ့ရသူတွေရဲတပ်ဖွဲ့ဝင်တွေနဲ့အခင်းဖြစ်ရမှာအကူအညီပေးခဲ့သူတွေကိုတွေ့ဆုံအားပေးခဲ့ပါတယ်။တနင်္ဂနွေနေ့ကပြစ်ခတ်မှုတွေအရေးပေါ်အကူအညီပေးခဲ့တဲ့ဝန်ထမ်းတွေစစ်ဘက်ဆိုင်ရာတာဝန်ရှိသူတွေကိုသမ္မတခရိုမယ်လနီယာထရမ့်နဲ့အတူအားပေးစကားပြောဆိုခဲ့တာပါ။သမ္မတထရန့်နဲ့နိုင်ငံခြားရေးဝန်ကြီးရက်စတီလက်ဆန်တို့ကြားတင်းမာမှုတွေရှိနေတယ်ဆိုတော့သတင်းတွေထွက်ပေါ်ခဲ့ပြီးနိုင်ပိုင်းအချိန်မှာပဲသမ္မတထရန့်ကသူဟာနိုင်ငံခြားရေးဝန်ကြီးတီလက်ဆန်ပေါ်အပြည့်အဝယုံကြည်မှုရှိကြောင်းထပ်မံတီးပြပြောကြားလိုက်ပါတယ်။နိုင်ငံခြားရေးဝန်ကြီးတီလက်ဆန်ကသမ္မတထရန့်ပေါ်စိတ်ပြည့်နေတဲ့အကြောင်းနဲ့ယာရုကမထွက်ဖို့လဲတိုက်တွန်းခံနေရတဲ့အကြောင်း MBC သတင်းရဲ့ပြောဆိုချက်ကိုတုံ့ပြန်ပြောဆိုလိုက်တာပါ။တူရကီနိုင်ငံမြို့တော်အစ္စတန်ဘူကအမေရိကန်ကောင်စစ်ဝင်ရုံးရဲ့ဒေသခံဝန်ထမ်းတူကိုတူရကီအာဏာပိုင်တွေဖမ်းဆီးခဲ့တဲ့ပေါ်ထူးဆိုးရတဲ့အကြောင်းအမေရိကန်ကပြောဆိုလိုက်ပါတယ်။ဖမ်းခံရတဲ့ဝန်ထမ်းရဲ့နာမည်တူကောက် MT ဆိုသူကိုအခြေခံဥပဒေဆိုင်ရာပြဋ္ဌာန်းချက်တွေကိုချေပြတ်ဖို့တူရကီစိုးရအောင်ဖြုတ်ချရဖို့ကြံစီမှုနဲ့ပြည်ပရောက်ဘာသာရေးဆရာဖတ်တူလာကူလန်နဲ့ဆက်နွယ်မှုတွေနဲ့ဆွဲချက်တွေနဲ့အရေးယူထားတာပါ။မြန်မာနိုင်ငံမှာမတိမငြိမ်ခြေနေတွေကြုံနေရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာနေရင်တချို့အစွန်းရောက်ဝါရီဖော်ဝင်တွေကမိရှုမှုတွေကျွလွန်နေတယ်လို့မြန်မာစစ်တပ်ကပြောဆိုလိုက်ပါတယ်။ပူစီတော်မြို့နယ်မိချောင်းစေးချေးရွာကမိလာမှုကိုဝန်ဝင်ညှင်းတဲ့နယ်နဲ့တွေ့အင်ဂျင်ခုနှစ်လုံးသာဆုံးရှုံးခဲ့တဲ့အကြောင်းလဲတပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးရဲ့ Facebook စာမျက်နှာမှာဒီကနေ့ပဲဖော်ပြထားပါတယ်
။ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လင်ဦးကြီးညာပေးသွားတာပါ။ဒီညနေ့အစည်းအဝေးထုတ်လွှင့်ရမှုကမက်ကင်ပျူတွေဖြစ်ပြီးတန်ဖတ်အင်ဂျင်နီယာကတော့ Justin Thwaites ဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစည်းအဝေးတွေကို VOE မြန်မာပိုင်းအစည်းအဝေးအင်တာနက်ဆက်မျက်နှာ bamis.voenews.com မှာလည်းနှာစင်နိုင်ကြပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစည်းအဝေးတွေအဆုံးသတ်ပါတော့မယ်။ည9:00နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါ။ VOE ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.